မြန်မာနိုင်ငံမှာအာဏာသိမ်းအုပ်ချုပ်နေတဲ့စစ်ကောင်စီကိုအတိမတ်ပြုတဲ့နိုင်ငံရှိတယ်ဆိုတာပြသခြင်းလို့ဗိုလ်ချုပ်မူကြီးမြန်အောင်လှိုင်ရုရှားနိုင်ငံကိုတွားရောက်တာဖြစ်တယ်လို့မြန်မာအရေးလေးလာသုံးသပ်သူတွေကဆိုပါတယ်။ဗိုလ်ချုပ်မူကြီးရဲ့ခရီးစဉ်ကနေမြန်မာနဲ့ရုရှားကြားအစိုးရချင်းတဲ့စစ်တပ်ချင်းဆက်ဆံရေးပုံမူရင်းနှီးမှုရရှိနိုင်တယ်လို့သုံးသပ်နေကြတာပါ။စစ်ကောင်ဆောင်ရဲ့ရုရှားခရီးစဉ်အပေါ်ရန်ကုန်ကလာတဲ့သုံးသပ်ချက်ကိုတော့ကိုရဲမွန်ကပြောပြပေးပါအောင်ဗျာ
။ရုရှားကာကွယ်ရေးဝန်ကြီးရဲ့ဖိတ်ကြားချက်နဲ့မော်စကိုမြို့တော်မှာကျင်းပနေတဲ့နိုင်ငံတကာလုံခြုံရေးညီလာခံကိုအာဏာသိမ်းစစ်ကောင်စီကောင်းဆောင်ဗိုလ်ချုပ်ဝန်ကြီးမေအောင်လှိုင်တက်ရောက်နေပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းအုပ်ချုပ်နေတဲ့အပေါ်နိုင်ငံတကာအတိုင်းအဝန်းကဝေဖန်ပြစ်တင်နေတယ်လို့အနောက်နိုင်ငံတွေကပြစ်မှတ်ထားတန်ခတ်မှုတွေလုပ်နေချိန်မှာဗိုလ်ချုပ်မှုကြီးကိုရရုရှားနိုင်ငံကိုတွားရောက်နေတာဖြစ်ပါတယ်။စစ်ကောင်စီအပေါ်ထောက်ခံတဲ့နိုင်ငံရှိတယ်ဆိုတာပြသဖို့သွားတာဖြစ်တယ်လို့နိုင်ငံရေးလေးလာသုံးသပ်သူဦးတန်းစိုးနိုင်ကသုံးသပ်ပါတယ်။သူခီးစဉ်ကနေမြန်မာနိုင်ငံအတွက်ထူးခြားတဲ့ကြောင်းလဲမှုတွေရှိလာမှာမဟုတ်ဘူးလို့လည်းသူကသုံးသပ်ပါတယ်
။ကျွန်တော်သိထူးခြားကြောင်းလဲမယ်လို့မထင်ပါဘူးခင်ဗျ။ဘာဖြစ်လို့လဲဆိုတော့ဟိုသွားကြတာကတော့ဟိုနိုင်ငံကလုံလုံကြီးပြဿနာနဲ့ပတ်သက်ပြီးတော့အမြင်ဆွေးနွေးညှိနှိုင်းကြတဲ့အစည်းအဝေးဖြစ်ပါတယ်။ဒါတစ်ခုပေါ့နော်။နောက်တစ်ခုကတော့အဲသူကပြီးကြအရင်ကျွန်တော်တို့သမရပုတင်နဲ့လည်းသူတွေ့ဆုံဆွေးနွေးဖို့အစီအစဉ်ရှိဘူးလို့လည်းသိရပါတယ်။အဲလိုသိရတဲ့အခါကျတော့ဘယ်လိုမှကျွန်တော်တို့ဘဝပြည်ပြဿနာနဲ့ပတ်သက်တဲ့ကိစ္စကိုဒီနှစ်ဖက်တွေ့ဆုံဖို့ဆိုတာမျိုးပါမျိုးဆိုရလဲမဖြစ်နိုင်ဘူးလို့ကျွန်တော်ယူဆပါစနော်။အဲဒါပေမဲ့ဘာဖြစ်လို့သွားတာလဲဆိုတော့စစ်ကောင်စီကိုအပြင်းအပြူတဲ့နိုင်ငံတကာကဖွဲ့စည်းပြီးရှိတယ်နိုင်ငံတွေရှိတယ်ဆိုတာကိုပြသခြင်းလို့သွားတယ်လို့ကျွန်တော်ယူဆပါလက်ခင
်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတဲ့အပေါ်ဝေဖန်ပြစ်တင်တဲ့ဆုံးဖြတ်ချက်ကိုကုလသမဂ္ဂအထွေထွေညီလာခံကဇွန်လ18ရက်နေ့ကပဲချမှတ်ခဲ့ပါတယ်ဆုံးဖြတ်ချက်မူကြမ်းကိုနိုင်ငံပေါင်း119နိုင်ငံမဲခွဲဆုံးဖြတ်ခြင်းကရုရှားနိုင်ငံကမဲမထည့်ပဲနေခဲ့တဲ့36နိုင်ငံထဲမှာပါပါတယ်အဲ့ဒီဆုံးဖြတ်ချက်မှာမြန်မာနိုင်ငံအပေါ်လက်နက်မယောင်းကြဖို့လည်းတောင်းဆိုထားပါတယ်မြန်မာစစ်တပ်ဟာရုရှားအပအဝင်အရှိဥရောပကဆက်လက်နေတဲ့ထောင်လိုင်းရေးတုံးပစ္စည်းတွေဝယ်ယူနေတာဖြစ်လို့အခုဗိုလ်ချုပ်မှုကြီးမရောင်းနိုင်တဲ့ခီးစဉ်မှာလည်းဆက်လက်နဲ့ဝယ်ယူရေးကိစ္စတွေလည်းပါနိုင်တယ်လို့နိုင်ငံရေးလေးလာတုံးသက်သူဦးတန်းစိုးနိုင်ကမြင်ပါတယ
်။ပါနိုင်ပါတယ်။ပါနိုင်တဲ့ကိစ္စတော့အဓိကအဖြစ်ကျွန်တော်တို့ဆက်လက်နဲ့ရောင်းဝယ်တဲ့ကိစ္စတွေတော့ပါနိုင်ပါတယ်နော်။ဒါရီတော့ဒါကဒီရုရှားတပ်မတော်ရဲ့လုံခြုံရေးမှုနဲ့သူတို့အခုဒီမှာပြဖြစ်နေတဲ့အခြေအနေပေါ်မှာသူတို့ကမ္မတော်အတွက်သူတို့လိုအပ်တာတွေနော်စီးရီမာချဘူးဝယ်ယူဖို့နော်စားရင်ကိစ္စတွေတော့ကျွန်တော်တော့ပါနိုင်တယ်လို့ကျွန်တော်တော့မှန်းဆကြည့်ပါတယ်ခင
်ဗျအနာသိန်းစစ်ကောင်စီကိုအမေရိကန်ပြည်အောင်စုဥရောပတမက္ကနဲ့အခြားနိုင်ငံတချို့ကမြန်မာစစ်ကောင်စီအပေါ်ပြစ်မှတ်ထားပြီးစီးပွားရေးအရပိတ်ဆို့တာတွေလုပ်နေချိန်မှာစစ်ကောင်စီကရုရှားအစိုးရရဲ့ထောက်ခံမှုကိုရယူဖို့ကြိုးစားနေတာပါ။ဒါပေမဲ့လက်တွေ့မှာတော့မြန်မာစစ်ကောင်စီကိုအစိုးရတည်းရဲ့အနေနဲ့ထောက်ခံမယ့်အနေအထားမတွေ့ရဘူးလို့လည်းသတင်းစာဆရာဦးစီတူအောင်မြင့်ကတုံ့တက်ပါတယ်။ရုရှားနဲ့မြန်မာကြားအစိုးရချင်းထက်စစ်တပ်ချင်းဆက်ဆံရေးတာပိုခိုင်မာကောင်းခိုင်မာနိုင်တယ်လို့သူကပြောပါတယ်
။ရုရှားကလည်းသူခါတိုင်းလိုပဲအဲဒီကနေပြီးတော့မှအဝေးပေးချင်နိုင်တယ်ဗျာဆိုရင်ဒီလက်ရှိနဲ့တရှိစီရောင်းပါပဲ။ဒါသူလည်းရောင်းနေကြပဲ။နောက်သူဆက်ဆံရေးထူထောင်တာတွေလည်းပုံမှန်ထူထောင်ထားမှာပဲ။အဲ့ဒီစစ်တပ်ချင်းဆိုတဲ့ဥစ္စာကရုရှားနဲ့မှမဟုတ်ဘူးလက်ရှိဒီဗမာစစ်တပ်ကဟိုတကဘာလုံးရစစ်တပ်တွေနဲ့အဆက်အသွယ်အဆက်အဆံရှိနေတာပဲလေအမေရိကန်စစ်တပ်နဲ့ဆိုရင်လည်းသူဟိုဥစ္စာပေါ့နော်ကွန်ဖရင့်နေပါလေအွန်လိုင်းကွန်ဖရင့်နေပါလေမှာဆိုရင်လည်းဒါဆုံတာပဲဆိုတော့စစ်တပ်အနေနဲ့အတိမပြမှုပဲသူဥစ္စာဒီရမှာအဲ့တော့ဟိုပြောမှဆိုရင်တော့အစိုးရတရားအနေနဲ့သူကြိုးစားတဲ့ဟာတွေကတော့အောင်မြင်တာမတွေ့ရဘူးအခုဒီလိုမျိုးကြီးသွားလိုက်တဲ့ခါကျတော့ပုံပြီးတော့ပေါ်လွင်သွားတာပေါ့ပေါ်လွင်သွားတယ်ဆိုတာကအရင်ခေတ်ဆက်ဒီစစ်အစိုးရကိုပေါ့နော်အရင်စစ်အာဏာရှင်အစိုးရတွေကိုထောက်ခံပေးလာတဲ့ရုရှားကအခုဆိုရင်ဒီစစ်တပ်ကိုစစ်ကောင်းဆောင်တွေကိုအစိုးရအနေနဲ့ထောက်ခံပေးမယ်ဆိုတဲ့အရေးအယောင်မျိုးမတွေ့ရဘူးဆိုတာတော့ပေါ်လွင်သွားတာပေါ့အဲ့ဒါလိုပဲနားလည်ပါတယ
်ရုရှားနိုင်ငံကအင်ရှင်အဖြစ်ကျင်းပတဲ့၉ချိန်မြောက်နိုင်ငံတကာလုံခြုံရေးညီလာခံကိုဇွန်လ22ရက်နေ့ကနေ24ရက်နေ့အထိကျင်းပမှာဖြစ်ပြီးဗိုလ်ချုပ်မူကြီးမဲအောင်လှိုင်ရဲ့အတူဒုတိယဗိုလ်ချုပ်ကြီးမိုးမြင့်ထွန်းဒုတိယဗိုလ်ချုပ်ကြီးရဲဝင်းဦးကာကွယ်ရေးဦးတည်ချုပ်ရေဗိုလ်ချုပ်ကြီးမိုးအောင်တို့လည်းရုရှားခီးစဉ်မှာလိုက်ပါသွားကြပါတယ်။ဒါဟာစစ်အာဏာသိမ်းပြီးနောက်စစ်တပ်ကောင်းဆောင်ဗိုလ်ချုပ်မူကြီးမဲအောင်လှိုင်ရဲ့ဒုတိယမြောက်နိုင်ငံသားခီးစဉ်ဖြစ်ပါတယ်။ဧပြီလတုန်းကလည်းအာဆီယံအဖွဲ့အတွင်းမြမအရေးဆွေးနွေးပွဲကျင်းပတဲ့ အင်ဒိုနီးရှားနိုင်ငံကိုတွားရောက်ခဲ့ပါတယ်ခင်ဗျာ။